တဘာဝဘေးအန္တရာယ်တွေကြောင့်အထူးသဖြင့်အာဖရိကနဲ့အာရှအပါအဝင်ကမ္ဘာတဝန်းရှိလူဦးရေ26တန်းလောက်ဟာဆင်းရဲမွဲတေနေကြရသလိုနှစ်စဉ်ဒေါ်လာတန်း920ဘီလီယံလောက်ကုန်ကျနေပြီးအခါတိုင်းအစီရင်ခံတင်ပြရခဲ့တာတွေတဲ့60ရာခိုင်နှုန်းလောက်ညော့နေနေတယ်လို့ကမ္ဘာဘဏ်ကလေ့လာချက်အသစ်မှာဖော်ပြထားပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှားမှုတွေ၊ဆိုင်ကလုန်းမုန်တိုင်းတွေ၊ရေကြီးမှုတွေနဲ့ဟာရီကိန်းမုန်တိုင်းတွေလိုပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေအဖြစ်များလာမှာမို့လာမယ့်ဆယ်စုနှစ်တွေအတွင်းဒီကိန်းကနပိုတိုးလာလိမ့်မယ်လို့မျှော်လင့်ရကြောင်းလဲကမ္ဘာပိုင်ရဲ့အစီအခံစာမှာပါရှိပါတယ်။တဘာဝဘေးဒဏ်ကိုမရှိစင်းရဲသားတွေခံနိုင်ရရှိမှုတိုးမြင့်ရေးခေါင်းစဉ်နဲ့စာမျက်နှာ190ရှိတဲ့တဘာဝဘေးဒဏ်အစီအခံစာမှာတဘာဝဘေးဒဏ်ကြောင့်ရရှိတဲ့ဆုံးရှုံးမှုတွေကြောင့်ဆင်းရဲမွဲတေမှုပပျောက်အောင်လုပ်နိုင်မှုကခက်ခဲတယ်လို့ဖော်ပြထားပါတယ်။ရာသီဥတုဆိုရတဲ့ဒဏ်ကိုအများဆုံးခံကြရတဲ့သူတွေဟာစိုက်ပျိုးရေးလုပ်ငန်းမှာလုပ်ကင်ကြသူတွေဖြစ်ပြီးဆင်းရဲတဲ့အတွက်သူတို့ရဲ့နေအိမ်တွေကလည်းပြိုကျပျက်စီးလွယ်ကြတဲ့အတွက်ဆင်းရဲသားတွေအနေနဲ့ဆင်းရဲတွေနဲ့ဖို့ကနှစ်ဆပိုလွယ်ကူတယ်လို့အစီအခံစာမှာဖော်ပြထားပါတယ်။ဒါကြောင့်အကြံပေးချက်တွေအနေနဲ့ရာသီဥတုဆိုးဝါးမှုအတွက်ကြိုတင်သတိပေးချက်ထုတ်ပြန်ဖို့ကြိုတင်ဘေးအန္တရာယ်ကင်းဝေးရာကိုရွှေ့ပြောင်းနိုင်ကြဖို့အပြင်သဘာဝဘေးအန္တရာယ်ခံကြသူတွေပြန်လည်နလန်ထူရေးအတွက်အစိုးရအနေနဲ့ချင်းငွေအထောက်အပံ့ပေးနိုင်ဖို့အကြံပေးထားပါတယ်။ဒါအပြင်သဘာဝဘေးအန္တရာယ်ကာကွယ်ရာမှာခိုင်မာတဲ့တာတမန်တွေဆောက်လုပ်ဖို့မြေယာနဲ့သဘာဝတည်တော်ထိမ့်သိမ့်မှုကိုအရေးယူဆောင်ရွက်ဖို့တို့ကိုအစီအခံစာမှာတိုက်တွန်းထားပါတယ်။ခမန်းကြီးလူတန်းပေါင်းတသိန်းခွဲနီးပါးတည်ဆုံးခဲ့ရတဲ့2008ခုနှစ်နာဂစ်ဆိုင်ကလုန်းမုန်တိုင်းနံခံခဲ့ရတဲ့မြန်မာနိုင်ငံမှာဆိုရင်လည်းအခုချိန်ထိပြန်လည်နလန်မထူနိုင်သေးတဲ့အခြေအနေနဲ့ကြုံရပြီးအဓိကအကြောင်းရင်းဟာလည်းတာတမန်တွေရေမြောင်းတွေပျက်စီးကုန်တဲ့အတွက်နောက်ဆက်တွဲအကျိုးဆက်တွေကိုခံနေကြရတာဖြစ်တယ်လို့လည်းကမ္ဘာပိုင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တာတမန်တွေပျက်စီးကုန်တဲ့အတွက်မကြာခဏရေကြီးမှုတန်ခံကြရသလိုနာကိမုန်တိုင်းတန်ခံရပြီးနောက်ပိုင်းကဆလို့နေ့စဉ်လစဉ်ဒီရေတက်တဲ့အချိန်ဟာလည်းပုံမူကြာမြင့်လာတာကြောင့်စိုက်ပျိုးမြေတွေမှာစားငံရေဝင်တဲ့တန်ကိုလည်းခံနေကြရပါတယ်။ပျက်စီးမှုတွေကိုပြင်ဆင်ဖို့ငွေကြေးမတတ်နိုင်တဲ့သူတွေအတွက်ထိခိုက်တားဆီးမှုတွေကိုမတားဆီးနိုင်တဲ့အခြေအနေနဲ့ကြုံနေရတာလို့လည်းထောက်ပြထားပါတယ်။မြန်မာနိုင်ငံမှာနာဂစ်ဆိုင်ကလုန်းမုန်တိုင်းနဲ့ခံခဲ့ရပြီးတဲ့နောက်ဒေသခံလယ်သမားတွေငါးဖန်းသမားတွေအလုသမားတွေဟာကြွေးမြီပြဿနာတွေကိုအကြီးအကျယ်ရင်ဆိုင်ခဲ့ကြပါတယ်။အကြွေးတွေအဆမတန်များလွန်းတဲ့အတွက်စိုက်ပျိုးမွေးမြူရေးအလုအကိုင်မကောင်းတဲ့ရွာတရွာမှာလူဦးရေ20ရာခိုင်နှုန်းကနေ50ရာခိုင်နှုန်းလောက်အထိဟာပိုင်ဆိုင်သမားကိုအပေါင်ခံထားရတာ၊ငားရမ်းရတာ၊မြေယာတွေကိုရောင်းချရတာမျိုးတွေလုပ်ခဲ့ကြရသလိုကျွေးရှင်တွေကလည်းမြေတွေယာတွေလိုမျိုးပိုင်ဆိုင်မှုတွေကိုတင်းဆဲတာမျိုးတွေရှိခဲ့တဲ့အကြောင်းကိုလည်းကမ္ဘာပိုင်ရဲ့အစီရင်ခံစာမှာကိုးကားဖော်ပြထားပါတယ်။ဒီအစီရင်ခံစာကိုဥဆောင်ပြုစုခဲ့သူတို့ဖြစ်တဲ့ Stephen Helget ကသဘာဝဘေးဒဏ်ခံရတဲ့မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုပပျောက်နိုင်ရေးဆောင်ရွက်နိုင်ဖို့အခုလိုအကြံပေးခဲ့ပါတယ်
။ Disaster losses are one of the reasons why it's so difficult to eradicate poverty because as you get people out of poverty they fall back when they are hit.
ဆင်းရဲမွဲတေမှုကလွတ်မဲ့ကြံတုံးတဘာဝဘေးအန္တရာယ်ကြောင့်ဆင်းရဲတွင်ပြန်ဆင်းကြရတဲ့အခြေအနေတွေကြုံရတဲ့အကြောင်းဒါကြောင့်ဆင်းရဲမွဲတေမှုပပျောက်ရေးအတွက်တဘာဝဘေးအန္တရာယ်ကြာရောက်မှုနည်းပါအောင်လုပ်နိုင်ရင်ထိရောက်မဲ့အကြောင်းဒီချိန်ထဲမှာပဲဖွံ့ဖြိုးရေးအစီအစဉ်တွေကိုယင်းနှိမ့်မြုံနာမှုအစီအစဉ်တွေနဲ့အတူတိုးတက်မဲ့ view ဟာတွေကိုမြန်မာနိုင်ငံမှာချမှတ်နိုင်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံဟာပထဝီအနေအထားအရာရောမြင်းမြင့်နေပြင်အနေအထားအရာရောဆင်းရဲတဲ့လူတွေတဘာဝဘေးအန္တရာယ်ကိုအများဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းမစ္စတာဟဲဂက်ကပြောဆိုခဲ့ပါတယ်